21 ရာစုပင်လုံကြီးလာကန်အလွန်မာတော့အစိုးရလွှတ်တော်တက်မတော်အပါအဝင်အပြစ်ရက်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြစ်ရက်လက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့တွေအသီးသီးကြားအစုအဖွဲ့လိုက်တွေ့ဆုံပြီးတော့အမြန်ဆုံးညှိနှိုင်းဆွေးနွေးကြတော့မှာဖြစ်တယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကျင်းပနိုင်ရေးဦးဆောင်ပါဝင်ခဲ့သူတာဝန်ရှိသူကပြောဆိုလိုက်ပါတယ်။သက်ဆိုင်ရာအဖွဲ့အစည်းအသီးသီးဘက်ကမိမိတို့ဘက်ကအကောင့်ထဲပေါ်လှုပ်ဆောင်လိုတဲ့အဆိုပြုချက်တင်ပြချက်တွေအပြီးသူ့ဘက်ကိုယ့်ဘက်လိုလားတဲ့ဖြစ်ချင်တာတွေကိုဖြစ်နိုင်တာတွေကိုဆက်ပြီးဆောင်ရွက်မယ်လို့ဆိုပါတယ်ဒီတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်ပြီးအကောင့်ထဲပေါ်နိုင်မှုအရေးဘလို့မျိုးရှေ့လုပ်ငန်းစဉ်တွေကိုဆက်လုပ်ဖို့စီစဉ်ဆောင်ရွက်နေပါတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအကြိုပြင်ဆင်ရေးကော်မတီအတွေ့အမှုလည်းဖြစ်မြန်မာနိုင်ငံအမျိုးသားပြည်လဲတင့်မြတ်ရင်းနဲ့ငြိမ်းချမ်းရေးပြည်လဲထူထောင်ရေးဗဟိုဌာနရဲ့အထူးအကြံပေးဦးလာမောင်ရွှေကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
ဒါပြန်မှာ59.9လောက်မှာ framework ကိုပြန်ပြီးတုံးတက်တဲ့ဟာကိုကျွန်တော်တို့အစိုးရဘက်ပေါ့အစိုးရဘက်တော့တက်မလို့တော့နိုင်ငံရေးပါတီတွေတော့ EU ဘက်ပေါ့လေ EU ဘက်မှာတော့အမှတ်ထိုးရတော့ဒီဘက်မထိုးရလို့ဒါတော့တုံးတက်တဲ့ဟာတွေကိုကျွန်တော်တို့လွတ်ဖို့တော့အလွတ်တော်နှိမ့်နိုင်နေပါလေတို့အားလုံးအစဉ်ပြေတော့အရက်ဒီကျွန်တော်တို့လုပ်နိုင်ပါလိမ့်မယ်ဒီကြီးလာကန်တစ်ခုပြီးပြင်မယ်ဒီရာကြီးကတော့ခီးရှည်ကြီးပါပဲဒါကိုဆက်ပြီးတော့အားလုံးကတော့ဝိုင်းတော့ရပါလိမ့်မယ်အလို့လုံရင်းလုံရင်းနဲ့ကျွန်တော်တို့အားလုံးကဒီကိုပေါ်ရှိလာမယ်ပြောနေတော့ပို့ပြီးတော့နားလည်မှုရှိပြီးတော့ညှိနှိုင်းမှုတွေရလာမယ်ပေါ့လေအခုပထမညီလာခံကတော့ကျွန်တော်တို့တင်ပြမှုတွေကအများကြီးကျွန်တော်ဆွေးနွေးမှုဆုံးဖြတ်မှုမရှိဘူးနောက်ညီလာခံနေကြရင်တော့ဘယ်လိုညှိနှိုင်းမလဲပေါ့ကျွန်တော်တို့တူလိုချင်တဲ့ဟာကိုယ့်ဘက်ကအဆိုပြုတဲ့ဟာဒီမတူတာတွေကိုဘယ်လိုညှိနှိုင်းနိုင်မလဲဆိုတာအဓိကကျွန်တော်တို့ရဲ့စိန်ခေါ်မှုဖြစ်လာနေတယ်ဒါကိုကျွန်တော်တို့အခုကစပြီးတော့အားလုံးကဝိုင်းပြီးတော့ပြင်ဆင်ဖို့ပြုတယ်လို့ကျွန်တော်ထင်ပါတယ်
အငယ်အဲ့တော့ရှေ့ဆက်ပြီးသွားမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလက်မှတ်မထိုးထားသေးတဲ့အထူးသဖြင့်တိုင်းနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစရေးစာချုပ်လက်မှတ်မရေးထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရောဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးဘလို့များဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့အစီအစဉ်ရှိပါလဲရှင
်ခုလည်းဒီလက်မှတ်မထိုးရသေးတဲ့သူတွေနဲ့ညှိနှိုင်းဆွေးနွေးနေကြပါမယ်အဲဆွေးနွေးနေစဲမှာလည်းညီလာခံကာလမှာလည်းသူတို့တက်ရောက်နိုင်ဖို့လည်းအတက်နိုင်ဆုံးပေါ့လေဖြည့်ဆည်းပေးခဲ့ပြီးသားဖြစ်ပါတယ် NCA ကိုလက်မှတ်ထိုးဖို့ကိစ္စကတော့အများကြီးပေါ့လေကျွန်တော်တို့အခက်ခဲရှိမယ်လို့မထင်ဘူးဆိုတော့ရှုတော့ကရှိတယ်အခုလဲကျွန်တော်တို့ UNFC တရားဒီအနေနဲ့အဖော်ဝင်ခဏဖွဲ့အနေနဲ့ဒီမှာတရားဥခဲတယ်သူတို့သဘောထားတွေပြောလို့ရတယ် UNFC ဥက္ကရာလည်းသူရဲ့ဒီအဖွဲ့မှလည်းအမှားကားပြောတာတွေအပါဝင်ဒီဆောင်းမှုတော်တော်များများလှုပ်ထားတာဖြစ်တဲ့အတွက်ဒီသိပြီးတော့အများကြီးပေါ့လေလက်မှတ်ထိုးဖို့ကိစ္စကတော့ကျွန်တော်တို့နေနိုင်ကြအများကြီးတော့မရှိတော့ဘူးလို့ထင်တယ်အချိန်တစ်ခုပဲကျွန်တော်တို့အနေနဲ့ပေးအချိန်မှာထိုးနိုင်မလဲဆိုတဲ့ကိစ္စပဲဆောင်းမယ်လားပေါ့အဲ့တစ်ခုပဲကျွန်တော်တို့အနေနဲ့ဆောင်းရမယ်
ဟုတ်ကဲ့အင်ကယ်ညီလာခံကျင်းပနေတဲ့အချိန်မှာသတင်းစာရှင်းလင်းပွဲတွေမှာအင်ကယ်တို့ပြောဆိုခဲ့တာရှိပါတယ်အထူးသဖြင့်ကတော့ဒီရှေ့ဆက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးဖို့ဆိုလို့ရှိရင်အပြစ်ရက်လက်မှတ်ထိုးပြီးတဲ့အချိန်မှာဝင်ပြီးဆွေးနွေးမယ်ဆိုရင်ပို့ပြီးတော့မှအဆင်ပြေနိုင်မယ်လို့ပြောထားတော့ဒီအပြစ်ရက်မထိုးထားရသေးတဲ့အဖွဲ့တွေပေါ့နော်ဒီဝင်ပြီးတော့မှဆွေးနွေးဖို့ကိစ္စတွေနဲ့ပတ်သက်လို့ရောဘယ်လိုများဆက်လုပ်ဖို့ရှိပါလဲရှင
်အခုကျွန်တော်တို့ဒီလလယ်မှာအဆိုပြုထားတဲ့ framework ကျွန်တော်တို့ review meeting ကိုတက်ရောက်နိုင်ဖို့လည်းဒီ TBM ကအကောင်းဆုံးမျိုးကျွန်တော်တို့အနေနဲ့တော့အလွတ်တော်ပေါ်လေတင်ပြပြီးတော့ညှိနှိုင်းနေတာရှိပါတယ်။တို့ရဲ့ process မှာအပါလာပြီးကြပါမယ်။အမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲတွေကိုဆောင်ရွက်ဖို့ဆိုရင်တို့ကြီးကြပ်လမ်းညွှန်အကူအညီပေးမဲ့ဒီလုပ်ငန်းကော်မတီရှိတယ်။အဲ့ဒီလုပ်ငန်းကော်မတီတွေကို UPDGC ရဲ့အတွင်းမှုအဖွဲ့ဝင်တွေနဲ့ညီလာခံကိုယ်စားလှယ်တွေဖွဲ့စည်းရမယ်လို့သူကပြဋ္ဌာန်းထားသေးပဲဖြစ်တယ်ပေါ့လေ
။ဟုတ်ကဲ့။
အဲ့တော့ပြဋ္ဌာန်းထားသေးပြီတော့အစီအပြတ်ထန်းကြပေါ့နော်လက်ရှိ framework ကပြတ်ထန်းကြအတိုင်းဆိုရင်တော့ဒီလိုဖြစ်တာကတော့ပိုပြင့်တော်တယ်ဆိုတဲ့ဟာကိုဒီကနေ့ဆရာဝန်တွေကလည်းပြောတယ်လို့ပြောပါတယ
်ဟုတ်ကဲ့ဒီ21ရာစုပင်လုံညီလာခံကိုမတက်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ရှိပါတယ်သူတို့နဲ့ပတ်သက်ပြီးတော့ရှေ့ဆက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောဘလို့များဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့ရှိပါလဲရှင
်ဒီ၃ဖွဲ့နဲ့ပတ်သက်ပြီးတော့လည်း policy ချမှတ်တဲ့လူကြီးတွေရှိပါတယ်ဒီချုပ်တင်ပြီးတော့ကိုလေးကလည်းကျွန်တော်တို့ညှိနှိုင်းခိုင်းတဲ့ကိစ္စတွေရှိတော့အဲ့ညှိနှိုင်းတာကိုတာဝန်ယူတဲ့ကျွန်တော်တို့ထက်က peace commission နဲ့အချုပ်ပြည်ရေးကော်မတီလူကြီးတွေကိုဆက်တော့ဆောင်ရွက်နိုင်မလို့ထင်ပါတယ
်နောက်တစ်ခုကအင်္ဂယ်ဒီညီလာခံကိုတက်ဖို့ရောက်လာပြီးတဲ့အခါကျတော့မှဒီအစီအစဉ်ကနားလည်မှုလွဲမှားမှုတွေရှိပြီးတော့ပြန်သွားတဲ့ one လက်နက်ကိုင်တက်ဖွဲ့နဲ့ရောဘလို့များငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်ပြီးဆောင်ရွက်သွားဖို့ရောရှိပါလဲရှင
်အဲ့ဒါလဲကျွန်တော်တို့ဒီဝါတို့မိုင်းလာတို့ဒီဒေသတွေအတွက်ဟောဒီဥဆောင်ပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့တောင်းရင်ယူမဲ့လူကြီးတွေရှိပါတယ်တို့လည်းအကောင်းဆုံးဖြစ်အောင်ဆက်လုပ်မှာပါပဲ
ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကဒီ21ရာစုပြည်လုံးငြိမ်းချမ်းရေးညီလာခံကျင်းပနိုင်မှုကိုအန်ကယ်ကိုတိုင်ပေါ့နော်ပြင်ဆင်ရေးကော်မတီမှာအတွင်းမှုတယောက်အနေနဲ့တာဝန်ယူဆောင်ရွက်ပေးခဲ့တဲ့အချိန်မှာဒီညီလာခံနဲ့ပတ်သက်ပြီးတော့ဘလို့အားနည်းချက်အားသာချက်တွေရှိခဲ့လဲပေါ့နော်ရှေ့ဆက်သွားမဲ့ဆွေးနွေးပွဲတွေအတွက်ကောဘလို့များအန်ကယ်ပြင်ဆင်ထားဖို့အတွက်စီစဉ်ဆောင်ရွက်နေတာတွေရှိပါလဲရှင့
်ဆိုတော့ကတာဝန်ရှိသူတွေအနေနဲ့ညီမှန်းထားတာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပြည်လုံးအခုပြီးခဲ့တဲ့အစည်းအဝေးကပထမအစည်းအဝေးအနောက်6လလောက်ကြာရင်ဒီလိုမျိုးညီလာခံ21ရာစုပြည်နယ်ဒုတိယအစည်းအဝေးကျင်းပဖို့ပါလဲဒါကိုလည်းအတန်းမှခေါင်းဆောင်တွေရောနိုင်ငံပါတီကခေါင်းဆောင်တွေဒီပီဒီစီမြန်မာတွေနဲ့လည်းဒီပီဒီစီမီတင်မှာအနေနဲ့လာကြရှိပါတယ်အခုတစ်ခေါက်မှာတော့စူရဖွဲ့တဲ့ကမ္ဘာဆုံးအလုပ်ရတဲ့ကိစ္စရယ်သူတို့ပြန်တော့ဒီလက်မှတ်မထိုးထားသေးတဲ့ဒီပါလာဖို့ကိစ္စဆောင်ရရတာနဲ့အခြားကိစ္စရက်တွေကအချိန်နဲ့အမျှပေါ်တယ်ကျွန်တော်တို့ဒီအစီအစဉ်တွေကလက်ပြီးတော့ကျွန်တော်တို့ပြောင်းနေရတာမျိုးတွေလည်းရှိခဲ့ပါတယ်အဲ့ဒါတွေကိုတော့ကျွန်တော်တို့အားလုံးကလည်းဒီမှာလူကြီးတွေကိုနောက်တစ်ချိန်မှာတကယ်ပိုကောင်းပြီးတော့ပေါ့ပိုပြည့်စုံတဲ့ဟာပေါ့ဒါပေမဲ့ကျွန်တော်အတွေ့အကြုံကပြောရင်အခုညီလာကအာ logistics ကိစ္စတချို့ကလွယ်ရင်တော့ကျွန်တော်ထင်တာတဲ့ပိုပြီးတော့အောင်မြင်တယ်လို့တော့ပြောလို့ရမယ်လို့ထင်ပါတယ်
ဟုတ်ကဲ့အန်ကယ်ဦးလာမောင်ရွှေဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ